မြန်မာရေးနဲ့ပတ်သက်လို့ထက်နေကန်ကအင်ရှင်ဖြစ်တဲ့အခုသတင်းပတ်အတွင်းဆွေးနွေးပွဲနှစ်ကြိမ်ကျင်းပသွားဖို့စီစဉ်ထားပြီးအ ਨੇ စုံဆွေးနွေးပွဲတစ်ခုမှာတော့စစ်ကောင်စီကိုယ်စားလှယ်တွေလည်းတက်ရောက်မယ်လို့ဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကိုရောက်နေတဲ့ထိုင်းဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံခဲ့တဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းမြန်မာနိုင်ငံအာဆီယံအဖွဲ့ထဲပြန်ပါဝင်လာရေးကြိုးပမ်းဆောင်ရွက်မှုတွေရှိနေကြောင်းပြောပါတယ်။ဒီဇင်ဘာလ19နဲ့20ရက်နေ့တွေမှာထိုင်းနိုင်ငံသားရေးဝန်ကြီးမာရစ်ဆန်ဂီယာပွန်ဆာကဆွေးနွေးညှိနှိုင်းတဲ့ဆွေးနွေးပွဲနှစ်ခုအရှင်ဖြစ်လက်ခံကျင်းပပေးမှာဖြစ်ပါတယ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့မှာကျင်းပမယ့်နေဆက်လုံချုံရင်းနဲ့နေဆက်ဖြတ်ကျော်ရာဇဝမှုနေနေရေးဆိုင်ရာအလို့သဘောဆွေးနွေးပွဲကိုစစ်ကောင်စီနိုင်ငံသားဝန်ကြီးဦးတန်းစွေတက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်ဒီဆွေးနွေးပွဲကိုမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေကြတဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်လာအိုနဲ့ထိုင်းနိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာပါဒီဇင်ဘာ20ရက်တောက်ကြနေ့မှာကျင်းပမယ့်ဆွေးနွေးပွဲကတော့မြန်မာအရေးစိတ်ပါဝင်စားကြတဲ့အာဆီယံနိုင်ငံသားဝန်ကြီးအဆင့်ဆွေးနွေးပွဲဖြစ်ပြီးအာဆီယံကချမှတ်ထားတဲ့ပုံသဘောတူညီချက်၅ချက်အပါအဝင်မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပြည်ပခါတွေကိုဆွေးနွေးကြမှာဖြစ်ကြောင်းထိုင်းနိုင်ငံသားဝန်ကြီးဌာနပြောခွင့်ရကပြောပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်နေရတဲ့ပြည်ပခါတွေပြည်လဲရေးနှီးလန့်ရှာဖို့အတွက်ဆိုပြီးပြီးခဲ့တဲ့အောက်တိုဘာလမှာဒေသတွင်းနိုင်ငံတွေနဲ့မြန်မာအရေးဆွေးနွေးပွဲကျင်းပဖို့ထိုင်းနိုင်ငံကကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးခင်ဗျာ